ထိုင်းနိုင်ငံမှာတရားဝင်နေထိုင်လှုပ်လှုပ်ခွင့်မရှိသေးတဲ့မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေနဲ့သူတို့ရဲ့ကလေးတွေကိုယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးဦးတင်ဝင်းကပြောပါတယ်။မြန်မာနဲ့ထိုင်းဆိုရနှစ်နိုင်ငံသဘောတူညီချက်အရဇန်နဝါရီလ15ရက်နေ့ကစပြီးတရားမဝင်အလုပ်သမားစီရင်ကောက်ခံမှုလုပ်ငန်းတွေစတင်လု အတွက်ယာယီနိုင်ငံကူးလက်မှတ်ထုတ်ပေးရေးကိုထိုင်းဝန်ကြီးအဖွဲ့က၃လတက်တန်းတိုးဖို့လက်ခံဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာဇန်နဝါရီလ15ရက်နေ့ကတရားမဝင်မြန်မာအလုသမားစီးရင်ကောက်ခံမှုတွေကိုစတင်နေပြီလို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးတင်ဝင်းကတောက်ချာနေတုန်းကမြန်မာတန်ရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရားမဝင်အလုသမားစီးရင်ကောက်ခံမှုကိုထိုင်းအလုသမားကြီးကြပ်ရေးယုံ Department of Employment ယုံတွေနဲ့ထိုင်းအလုရှင်တွေပူးပေါင်းပြီးတော့လုပ်နေတဲ့အကြောင်းတန်အမတ်ကြီးကအခုလိုပြောပါတယ
်ထိုင်းဒီဝီကနေပြီးတော့ထိုင်းအလုသမားဌာနနေပြီးတော့ဒီထိုင်းလုပ်ငန်းရှင်တွေစီမာဒီကျန်းနေတဲ့တရားမဝင်ကျန်းနေတဲ့ဒီမြန်မာအလုပ်သမားတွေစင်းရုံတို့ကတောင်းမယ်အဲ့တော့လုပ်ငန်းရှင်တွေကစိုက်ရုံအလုပ်တွေယုံနေဟိုကုမ္ပဏီတွေကလုပ်ငန်းရှင်တွေကနေပြီးတော့အဲသူတို့မှဘယ်လောက်ကျန်နေသေးတယ်ဆိုတဲ့ဟာကိုတို့ရတယ်တောင်းဆိုရမှာဖြစ်ပါတယ်လမ်းကြောင်းကတော့အထိုင်းလုပ်ငန်းရှင်တွေကနေတစ်ဆင့်ဒီ DOE ကိုတွားမယ် DOE မြို့နယ် DOE ပြီးတော့ခရယာနေရုံချုပ်ကိုဆက်ပြီးတော့တင်ပြတောင်းခံတဲ့အစီအစဉ်ဖြစ်ပါတယ်
ထိုင်းနိုင်ငံမှာမြန်မာနိုင်ငံကနေလာရောက်အလုပ်လုပ်ကင်နေကြတဲ့ရွှေပြောင်းအလုပ်သမားပေါင်း၄သန်းလောက်ရှိမယ်လို့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတွေကခန့်မှန်းပါတယ်။အဲ့ဒီထဲမှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ဆောင်ရွက်စာတမ်းရှိသူပေါင်းက၂သန်းနီးပါးပဲရှိပါတယ်။ထိုင်းနိုင်ငံထဲမှာရှိနေသည်မြန်မာရွှေပြောင်းအလုပ်သမားတွေအားလုံးတရားဝင်နေထိုင်နိုင်အောင်ရတဲ့အခွင့်အရေးတွေရရှိနိုင်အောင်မြန်မာတန်ရုံးကယာယီနိုင်ငံကူးလက်မှတ်တွေကို February 15ရက်နေ့ကနေပြီးတော့ May 15ရက်နေ့အတွင်းယာယီနိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံတွေပြန်ဖွင့်ပြီးတော့ထုတ်ပေးသွားမှာဖြစ်တယ်လို့တပ်အမတ်ကြီးဦးတင်ဝင်းကပြောပါတယ်
။အဲတော့ကာလအပြည့်ဆိုရင်ပထမရက်30 January 15ကနေ February 15ပေါ့နော်။စီးရင်ကောက်ပြီးတဲ့အခါမှာရလာတဲ့ဒီမှတ်ပုံတွေစီးရင်အရ3လအတွင်းမှာတို့တွေဒီကျွန်တော် WhatsApp service နဲ့ဒီ center ပေါ့စခန်း10ခုမှာယာယီနိုင်ငံကူးလက်မှတ်နော် temporary passport ထုတ်ပေးမယ်မြန်မာဘက်ပေါ့လေထိုင်းဘက်ကတော့ဒါသူတို့နေထိုင်ခွင့်ဗီဇာကုန်ကျစရိတ်နဲ့ပတ်သက်လို့ကတော့နှစ်ဖက်ကျွန်တော်တို့ဟိုအစည်းအဝေးမှာစကားပြောကြတဲ့အခါမှာတော့ဒီတရားဝင်ညှိနှိုင်းပြီးတော့မှကုန်ကျစရိတ်ကိုပေါ့နော်အ ਨੇ ဆုံးဖြစ်အောင်လူသမားတွေအတွက်ဝန်ထုတ်မှုမဖြစ်အောင်အသက်သာအကြောင်းကြီးဆုံးဖြစ်အောင်ဆိုတာမျိုးတော့ကျွန်တော်အကြံပြုညှိတာတယ်မူအားဖြင့်ညှိနှိုင်းသဘောတူထားတယ်ပမာဏဆိုတာတော့တို့အသေးသေးမမြင်ရသေးဘူ
းထိုင်းအစိုးရရဲ့အလုသမားဆိုင်ရာမူဝါဒတစ်ကြောင်းမြန်မာနိုင်ငံကနေလာရောက်အလုလုကြမဲ့သူတွေဟာထိုင်းအလုရှင်တွေရဲ့အလုခန်းစာနိုင်ငံကူးလက်မှတ်တရားဝင်အလုလုခွင့်လက်မှတ်စတဲ့အထောက်အထားတွေရှိဖို့လိုအပ်ပါတယ်မြန်မာနိုင်ငံကနေအကြောင်းအမျိုးမျိုးနဲ့ထိုင်းနိုင်ငံတဲကိုရောက်ရှိနေပြီးသားတရားမဝင်ရွှေပြောင်းအလုသမားတွေနဲ့သူတို့ရဲ့ကလေးတွေကိုအခုမြန်မာတန်ရုံးကနေပြီးတော့မှတ်ပုံတင်အထောက်အထားမရှိရင်တော့မှနိုင်ငံကူးလက်မှတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ပါတယ
်မြန်မာပြည်မှာပြန်ပြီးတော့မှအရင်ကလိုအဲဒီ nationality verification တွေမလုပ်တော့ဘူးဒီမှာပဲတန်ရုံးမှာနေဖြတ်ပြီးတော့ကျွန်တော်တကယ်လည်းလုပ်ပေးမယ်ဒါပေမဲ့ကျွန်တော်မျက်မြင်ကြည့်လိုက်မှာပေါ့နော်မျက်မြင်ကြည့်ပြီးတော့ဒါကျွန်တော်တို့မြန်မာလူမျိုးတွေကျွန်တော်တို့တိုင်းရင်းသားတွေဆိုရင်ပေါ့နော်ဒါကျွန်တော်တို့ချက်ချင်းထုတ်ပေးလိုက်မှာပေါ့ယာယီဟိုပေါ့နိုင်ငံကူးလက်မှတ်ပေါ့ယာယီနိုင်ငံကူးလက်မှတ်ကျွန်တော်တို့တာဝန်အားထုတ်ပေးပါလေကျွန်တော်တို့ယုံကြည်တယ်ဆိုရင်ကျွန်တော်တို့အာဏာပိုင်တွေပေါ့နော်ကျွန်တော်တို့ကနေတာဝန်ပေးထားတယ်ဆိုတော့ဝန်တန်းတွေပေါ့ကြည့်ပြီးတော့ယုံကြည်ရတယ်ဆိုရင်ကျွန်တော်ဒီတစ်ချိန်မှာတော့ချက်ချင်းထုတ်ပေးလိုက်မှာပတ်ပုံတွေမလိုအောင
်ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမားတွေအတွက်တရားဝင်စာရွက်စာတမ်းရရှိနိုင်ဖို့အဓိကစိန်ခေါ်မှုကကုန်ကျစရိတ်ဖြစ်ပါတယ်။ဒါကြောင့်အထောက်အထားစာရွက်စာတမ်းကုန်ကျစရိတ်ကိုအတက်နိုင်ဆုံးလျှော့ပေးဖို့တခါပွဲစားတွေရဲ့ဈေးတင်တောင်းမှုကိုဖြေရှင်းဖို့နဲ့အလုပ်သမားတွေကိုရည်ရွယ်ချက်ရှိရှိနဲ့တရားဝင်လက်မှတ်လုပ်ခွင့်မပေးတဲ့ထိုင်းအလုပ်ရှင်တွေကိုထိုင်းအလုပ်သမားကြီးကြပ်ရေးယုံတွေနဲ့ပေါင်းပြီးတော့အရေးယူနိုင်ရေးကိစ္စတွေကိုလည်းဆောင်ရွက်သွားမယ်လို့မြန်မာတန်အမတ်ကြီးဦးတင်ဝင်းကပြောသွားပါတယ်ရှင်
။မြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကယာယီနိုင်ငံကူးလက်မှတ်တွေစီစစ်ထုတ်ပေးသွားမယ်ဆိုတဲ့အကြောင်းမဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။